မြန်မာနိုင်ငံကငွေကြေးလိမ်လည်တဲ့ဂိုင်းတွေနှိမ်နှင်းရေးဖိအားပေးတဲ့အနေနဲ့ထိုင်းနိုင်ငံကလျှက်စမီအင်တာနက်နဲ့ဆက်သုံးစီဖြတ်တောက်ထားဖို့တရုတ်နိုင်ငံကထောက်ခံတဲ့အကြောင်းနဲ့ဆက်ဖြတ်ထားဖို့တိုက်တွန်းတဲ့အကြောင်း Bangkok Post သတင်းစာမှာရေးသားထားပါတယ်။ဒီကနေ့တရုတ်ပြည်သူ့လုံခြုံရေးဆိုင်ရာဝန်ကြီးဌာနလက်ထောက်ဝန်ကြီးလီယုံကျုံးဟီနဲ့ထိုင်းကာကွယ်ရေးဝန်ကြီးတို့ဒီကိစ္စကိုတွေ့ဆုံဆွေးနွေးမယ်လို့လည်းသတင်းစာမှာဖော်ပြပါတယ်။တရုတ်လက်ထောက်ဝန်ကြီးလီယုံကျုံးဟီကကြားဖြတ်ငွေလိမ်ခိုင်းတွေကိုနှိမ့်နှင်းရေးမှာထိုင်းမြန်မာတရုတ်နိုင်ငံသုံးနိုင်ငံပူးပေါင်းဆောင်ရွက်ဖို့နောက်ပိုင်းမှာတခြားနိုင်ငံတွေပါထပ်ထည့်ပြီးတော့ထည့်သွင်းဖို့အဆိုပြုထားပါတယ်။အွန်လိုင်းငွေကြေးလိမ်လည်တဲ့ခိုင်းတွေနှိမ့်နှင်းရေးတရားဝင်အစည်းအဝေးကိုထိုင်းနိုင်ငံကအရှင်အဖြစ်လက်ခံကျင်းပဖို့အဆိုပြုထားသလိုကြားဖြတ်ခိုင်းတွေနယ်စပ်ကနေတခြားနေရာတွေကိုမပြောင်းရွှေ့နိုင်အောင်ပိတ်ပင်ဟန်တားနိုင်ရေးအတွက်လည်းထိုင်းနိုင်ငံကိုအဆိုပြုထားပါတယ်။ကြားဖြတ်ခိုင်းတွေနှိမ့်နှင်းရေးထိုင်းနိုင်ငံရဲ့ဖြတ်သုံးဖြတ်လို့ခေါ်တဲ့လျှက်စင်မီအင်တာနက်နဲ့ဆက်သုံးစီဖြတ်တောက်ထားတာဟာထိရောက်ပြီးတော့ရလက်အခိုင်မှာထွက်တယ်လို့နိုင်ငံတကာရဲ့အသိအမှတ်ပြုမှုလည်းရရှိနေတဲ့အကြောင်းတရုတ်အရာရှိတွေပြောဆိုတာကိုထိုင်းကာကွယ်ရေးဝန်ကြီးကပြန်လည်ပြောဆိုပါရရှင်။